လစ်ဗျားနိုင်ငံမှာတော့ပြည်သူ့စစ်ဌာနချုပ်ကိုမြို့တော်ထဲမှာမထားပဲရွှေ့ပေးဖို့တောင်းဆိုတဲ့အနေနဲ့ပြည်သူ့စစ်ဌာနချုပ်ကိုချီတက်ဆန္ဒပြကြကြသူတွေကိုပြည်သူ့စစ်တွေကပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး32ဦးသေဆုံးပြီးလူပေါင်း200ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။2011ခုနှစ်မှာလစ်ဗျားအာဏာရှင်ဟောင်းမိုမာဂရာဖီကိုစန့်ကျင်ဖြုတ်ချခဲ့တဲ့ဆန္ဒပြပွဲတွေအပြီးမှာကြံနေခဲ့တဲ့ပြည်သူစစ်တွေအနေနဲ့ဥပဒေစိုးမိုးမှုအားနည်းလာနေတဲ့လစ်ဗျားနိုင်ငံမှာအာဏာကြီးမားတဲ့အဖွဲ့တစ်ခုဖြစ်လာနေတာပါ။ဆန္ဒပြသူတွေအနေနဲ့ဒီစစ်တပ်ဌာနချုပ်ရှိရာဂါဟာဝါရက်ကွက်ကိုချီတက်ခဲ့ရမှာအလံပြူတွေကိုကင်ဆောင်သွားခဲ့ပြီးဒီပြည်သူစစ်တွေအစာစစ်တပ်နဲ့ရဲဘော်ပဲလိုတယ်လို့ကြွေးကြော်ခဲ့ကြပါတယ်။အစာပိုင်းမှာတော့ပြည်သူစစ်တွေဘက်ကမိုးပေါ်ထောင်ပစ်ပြီးချင်းချောက်ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကဆက်လက်ချီတက်လာရမှာတော့ဆန္ဒပြသူလူအုပ်ထဲကိုတနက်နဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုစတင်ပစ်ခတ်ချိန်မှာဆန္ဒပြသူတွေဟာဆုတ်ခွာထွက်ပြေးခဲ့ပေမဲ့နောက်ပိုင်းမှာလက်နက်တွေနဲ့ပြန်လာခဲ့ကြတာဖြစ်ပြီးဌာနချုပ်ဝန်းကိုတိုက်ခိုက်ခဲ့တာကြောင့်အခုတော့စစ်တပ်ကဂျားကနေဝင်ရောက်ဖြည့်ရှင်းဖို့စူးစမ်းနေပါတယ်။ရိုက်တာသတင်းထမုတ်မှာတော့ဒီရုံးရဆန်ခတ်မှုတွေတဲ့နောက်ထပ်လူတွေများလာမှာကိုတားဆီးဖို့စူးစမ်းတဲ့အနေနဲ့လမ်းတွေကိုပိတ်ထားလိုက်ပြီးဖြစ်တယ်လို့ဆိုပါတယ်။